မြန်မာနိုင်ငံမှာတရုတ်ရဲ့ပိုင်ဆိုင်မှုတွေကိုအကာအကွယ်ပေးဖို့စစ်တပ်ကမြေမြုပ်မိုင်းတွေကိုတိုးမြှင့်အသုံးပြုလာနေတဲ့ NLA ကြီးမားလာနေကြောင်းမြန်မာအရေးအကဲခတ်တွေကသတိပေးလိုက်ပါတယ်ပြီးခဲ့တဲ့ဂျွန်လအစောပိုင်းမှာစစ်ကောင်စီတပ်တွေနဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေပြင်းထန်လာနေတဲ့သခိုင်းတိုင်းဒေသကြီးကတရုတ်ရင်းနှီးမြုပ်နှံထားတဲ့လက်ပဒေါင်းတောင်ကျင်းနီစီမံကိန်းတဝိုက်မှာမြန်မာစစ်တပ်ကမြေမြုပ်မိုင်းတွေကိုအသုံးပြုနေကြောင်းဂျပန်အခြေစိုက် Nikkei Asia သတင်းဌာနရဲ့ဒီကနေ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်အခုလိုစစ်တပ်ကအသုံးပြုနေတဲ့မြေမြုပ်မိုင်းအန္တရာယ်ရှိလာနေတဲ့အပေါ်ဒေသခံတွေရဲ့စိုးရိမ်မှုတွေမြင့်တက်လာနေတယ်လို့ဆိုပါတယ်2021ခုနှစ်ဖေဖော်ဝါရီလမှာအာဏာသိမ်းခဲ့တဲ့စစ်ကောင်စီဟာတယံဇာတထုတ်ယူမှုတွေကိုအဟံတားမရှိဆက်လက်လှုပ်ဆောင်နိုင်ရေးသူ့ကိုစန့်ကျင်နေတဲ့လက်နက်ကိုင်တော်လှန်သူတွေကိုအမြင့်ဖြုတ်ဖို့ကြိုးပမ်းနေတယ်လို့ Nikkei Asia သတင်းမှာဖော်ပြထားပါတယ်တရုတ်ရဲ့ပိုင်ဆိုင်မှုအကျိုးစီးပွားတွေကိုအကာအကွယ်ပေးရပြုဟာတစ်ခုအနေနဲ့မြန်မာစစ်တပ်ကမြေမြုပ်မိုင်းတွေကိုအသုံးပြုနေကြောင်းအမေရိကန်ပြည်ထောင်စု Washington DC အခြေစိုက် USIPအမေရိကန်ငြိမ်းချမ်းရေးအင်စတီကျူရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးဂျေဆန်တာဝါကပြောပါရယ်ဒါအပြင်လက်ပဒေါင်းတောင်ကျင်းနီစီမံကိန်းအနီးမှာအခုလိုစစ်ကောင်စီကဂျွန်လအတွင်းမြေမြုပ်မိုင်းတွေကိုထပ်ပြီးအသုံးပြုနေတာဟာအာဏာသိမ်းပြီးကတည်းကဆိုရင်၄ချိန်မြောက်ရှိနေပြီလို့တာဝါကဆိုပါရယ်လက်ပဒေါင်းတောင်ကျင်းနီစီမံကိန်းမှာအဓိကရင်းနှီးမြှုပ်နှံလှုပ်ကိုင်နေတဲ့ဝမ်ပေါင်တပ်ထုတူဖော်ရေးကုမ္ပဏီကတော့မြေမြုံမိုင်းဆွဆွဲချက်တွေနဲ့ပတ်သက်လို့အမှတ်ချက်ပေးဖို့ညှင်းဆူထားပါတယ်။ဝမ်ပေါင်ကုမ္ပဏီဟာတရုတ်အစိုးရပိုင်ကာကွယ်ရေးဆိုင်ရာကော်ပိုရေးရှင်းဖြစ်တဲ့ China North Industries Group Norin ကိုလက်အောက်ခံအဖွဲ့အစည်းတစ်ခုဖြစ်ပါတယ်။အဲ့ဒီဒေသမှာ PDF အစုအဖွဲ့ပေါင်း16ဖွဲ့ကနေစစ်ကောင်စီအပေါ်စန့်ကျင်တိုက်ခိုက်မှုတွေကြီးထွားလာနေတဲ့အကျိုးဆက်ဖြစ်တယ်လို့လည်း Nikkei Asia သတင်းမှာဖော်ပြထားပါတယ်ရှင်။